Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ဝါရှင်တန်ဒီစီမြို့တော် VU American အစံကနေ2016ခုနှစ်ဇန်နဝါရီလ18ရက်စနေလာနေ့ညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညနေခင်းအတွက်စီစဉ်မှုကတော့ကျွန်မခင်ဗျူထွေးပါရှင်။
မင်္ဂလာပါခင်ဗျာကျွန်တော်ရောအောင်ပါဒီညနေခင်းသတင်းတွေကိုမအေးတန်တာကြောင့်အတူချင်းညာပြီးသွားမှာပါအီရန်ရဲ့ပယ်ဒိန်းတက်ဒုံးကျည်ဆန်းသက်တဲ့အစီအစဉ်ပေါ်အမေရိကန်ကကြက်ကြက်မမတ်အရေးယူတက်ကတ်သွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်တာနောက်ဒီအီရန်နိုင်ငံကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လွှတ်ပေးလိုက်တာဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မခင်ဗျတွေ
ဟုတ်ကဲ့ပါရှင်ဖားကတ်ဒေတာကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေမှာစက်ရန်နေရာကြီးတွေနဲ့အလွန်ကျွတူဖော်နေကြတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေဘက်ကစုံစမ်းစစ်ဆေးမှုတွေကိုစတင်လှုပ်ဆောင်နေပါတယ
်ဖြစ်ဖြစ်နဲ့ယင်းနေရညတွေအားလုံးကသူတို့ရဲ့ဒီပုံမှန်ဆိုင်မှာအားလုံးလာတူပြီးထားတယ်ထားပြီးတော့မှအဲ့ဒီမှာအတက်ဆိုင်ရာဌာနဆိုင်ရာပုံပုံကြီးတွေလာရှိတယ်နောက်ပိုင်းမှာအောက်ခြေသိမ်းလုံးမဲ့အဖွဲ့ရတယ်တို့ဒီအဖွဲ့ကြီးဒီငါ့ဘွယ်အလုပ်ဖွဲ့ပြီးမှလုပ်ကြတယ်ဒီမှာ
ဟာကန်ဒေတာပြည်သူလွတ်တော်ကိုစလဲဦးတင်စုပြောတာပါမကြခင်မှာအပြည့်စုံနာဆင်နိုင်ပါတယ်တခါရန်ကုန်မြို့မှာဒုတိယအကြိမ်ပြုလုပ်တဲ့နိုဘဲမြန်မာစာပေပွဲတော်အကြောင်းနဲ့တူဖို့ဘီယာကျွန်ညာနဲ့ဘီယာပလင်းတွေထွက်လာတဲ့အပေါ်မှာမြို့မှာညီမိသားစုနဲ့အမှုပညာရှင်အတိုင်းဝန်ကဘာရီကန့်ကွက်ထားတာရှိပါလေဒီလိုမျိုးအကြောင်းအရာတွေကိုတင်ပြပေးသွားဖို့ရှိပါတယ်အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအေးသနာကျော်တို့ကကြီးညာပေးကြပါမယ်ရှင်
အီရန်ရဲ့ပယ်ဒိန်းတက်ဒုံးကျည်ဆန်းသက်တဲ့အစီအစဉ်အပေါ်အမေရိကန်ကကြက်ကြက်မက်မက်အရေးယူတန်းခတ်သွားမယ်လို့အမေရိကန်သမ္မတဘရိတ်အိုဘားမားကပြောကြားလိုက်ပါတယ်။အီရန်ဘက်ကလောလောဆယ်လှုပ်သွားတဲ့ပယ်ဒိန်းဒုံးဆန်းသက်မှုဟာအပြည်ပြည်ဆိုင်ရာလိုက်နာရမယ့်တာဝန်ဝင်တရားတွေကိုချိုးဖောက်လိုက်တာကြောင့်အီရန်နိုင်ငံရဲ့ပယ်ဒိန်းဒုံးအစီအစဉ်အတွက်ထောက်ပံ့သူအီရန်နိုင်ငံသား၅ဦးနဲ့ဒီအစီအစဉ်တွေကိုအစ်မြင့်လောင်အောင်လှုပ်ပေးနေတဲ့ကုမ္ပဏီကြီးတွေကိုပိတ်ဆို့အရေးယူမှာဖြစ်ပြီးဒီကိစ္စနဲ့ပတ်သက်လို့သတိနဲ့စောင့်ကြည့်သွားမှာဖြစ်တယ်လို့သမ္မတဥဘာမားကပြောပါတယ်။အီရန်နိုင်ငံရဲ့ပယ်ဒိန်းတက်ဒုံးကျည်အစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်တို့ဘက်ကတိုက်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်လိုက်တဲ့လို့ရဟာကြိုးကြောင်းစီလျော်တဲ့လို့ရမဟုတ်ဘူးလို့အီရန်နိုင်ငံသားရေးဝန်ကြီးဌာနဘက်ကတုံ့ပြန်ပြောဆိုပါတယ်။အီရန်နိုင်ငံဘက်ကသူ့ရဲ့ပယ်ဒိန်းတက်ဒုံးကျည်အစီအစဉ်ကိုတိုးမြင့်လှုပ်ဆောင်သွားပြီးနိုင်ငံရဲ့ကာကွယ်ဆွေးနွေးတွေကိုလည်းမြှင့်တင်သွားမယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်နောက်ပိုင်းကပယ်ဒိန်းတက်ဒုံးကျည်နှစ်ခုကိုအီရန်နိုင်ငံကဆန့်သက်ပစ်လွှတ်ခဲ့တာကြောင့်ဒီလို့ရဟာကုလသမဂ္ဂရဲ့လုံခြုံရေးဆိုင်ရာပြဋ္ဌာန်းချက်ကိုချိုးဖောက်လိုက်တာဖြစ်ပြီးအမေရိကန်နဲ့အင်အားကြီးအနောက်နိုင်ငံချို့ကပြစ်တင်ရှုံချခဲ့ပါရယ်အီရန်ဘက်ကတော့သူ့နိုင်ငံလုံခြုံရေးအတွက်ဆန့်သက်မှုလုပ်တာဆိုပြီးကောက်ွယ်ပြောဆိုပါရယ်အီရန်နိုင်ငံရဲ့ပယ်ဒိန်းဒုံးအစီအစဉ်အတွက်ထောက်ပံ့သူတွေအဖြစ်ဆွဆဲခံထားရတဲ့အီရန်နိုင်ငံသား၅ဦး UAE ဆော်ဘွားနိုင်ငံနဲ့တရုတ်နိုင်ငံတွေမှာအခြေစိုက်တဲ့ကုမ္ပဏီကြီးတွေရဲ့ကုန်ရက်တစ်ခုအပေါ်တိုက်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်ဘက်ကတင်းငွေတွေနဲ့ကချမှတ်လိုက်တာဖြစ်ပါရယ်ခင်ဗျာ
အီရန်နိုင်ငံကပြန်လွှတ်ပေးလိုက်တဲ့အမေရိကန်နိုင်ငံသားတွေကတူဟာတင်းငွေရည်နေညပိုင်းမှာသူ့ရဲ့နေအိမ်ကိုပြန်ရောက်သွားပြီးတော့ကျန်တဲ့သူတွေကတော့အမေရိကန်စစ်ဆေးရုံမှာဆေးကုသမှုခံယူဖို့အဂျာမနီနိုင်ငံမှာရောက်ရှိနေပါတယ်။တူရကီကနေပြီးတင်းငွေရည်နေညပိုင်းမှာလေယာဉ်နဲ့ဆက်ရောက်လာတဲ့မစ္စတာမက်သျူးထရာဗစ်သစ်နဲ့သူ့ရဲ့မိခင်တို့ဘော့စတန်မြို့ကအလိုခံလေဆိပ်မှာပြန်ပြီးတော့စုံစည်းကြတဲ့ဓာတ်ပုံကို The Boston Globe သတင်းစာမှာဖော်ပြထားပါတယ်။သူကဘာအကြောင်းပြကြမှန်ရှင်းရှင်းလင်းလင်းမသိရပဲနဲ့အီရန်ဆိုးရွားကအဗင်အကျဉ်ထောင်မှာတလားကြော်ကြာထိန်းသိမ်းထားတာဖြစ်ပါတယ်။မစ္စတာထရာဗစ်သစ်နဲ့နောက်အမေရိကန်နိုင်ငံသားတူဖြစ်တဲ့နော်ဇီရယ်ဒိုလာကိုဇာရီရူဆယ်ရီတို့ကိုဥရေပေါင်းအပြင်ဘက်ကဖမ်းထားခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတင်းငရီနေကပဲပြောသွားပါတယ်။Washington Post သတင်းတောက်ဂျေဆန်ရာဇာရီယန်အမေရိကန်မရင်းတပ်ဖွဲ့ဝင်ဟောင်းအမီယာမီယာဇာအီဟက်မတီနဲ့ခရီးယန်တရားဟောဆရာဆာယစ်အဗ်ဒီနီတို့လည်းဂျာမနီနိုင်ငံကိုချော့ချော့မော့မော့ရောက်ရှိပါပြီလို့မစ္စတာကယ်ရီကကြေညာပါတယ်။မစ္စတာရာဇာရီယန်နဲ့အတူသူ့ရဲ့ဇနီးဖြစ်သူသတင်းတောက်ရီဂါနာဆလာဟီနဲ့သူ့ရဲ့မိခင်တို့လည်းဂျာမနီမှာရှိနေကြပါတယ်ရှင
်။24နှစ်အတွင်းအီရန်နိုင်ငံနဲ့အရေးပါတဲ့သမိုင်းဝင်သဘောတူညီချက်တွေရခဲ့တာကြောင့်ခိုင်မာပြီးအင်အားကောင်းတဲ့အမေရိကန်တန်တမန်ဆက်ဆံရေးအပေါ်သမ္မတဘရိတ်အိုဘားမားကအလေးပေးကြီးကြီးပြောဆိုခဲ့ပါတယ်။အီရန်နိုင်ငံဟာသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းခဲ့တယ်လို့အမေရိကန်အကျဉ်းသားတွေကလည်းလွှတ်ပေးခဲ့ပြီးနောက်အနှစ်30ကြာငွေကြေးဆိုင်ရာအငင်းပွားမှုကိုအပြေရှားနိုင်ခဲ့တာစတဲ့အချက်တွေနဲ့ပတ်သက်ပြီးသဘောတူညီမှုရခဲ့တာပါဖမ်းဆီးခံထားရတဲ့အမေရိကန်၅ဦးကအီရန်ကနေထွက်ခွာသွားပြီးဆိုတာကိုအတည်ပြုချက်ရရှိပြီးတဲ့နောက်မနေ့ကတနင်္ဂနွေနေ့မှာသမ္မတကအခုလိုပြောကြားလိုက်တာပါဒီကနေ့ဟာထူးခြားတဲ့နေ့တစ်နေ့ဖြစ်တယ်လို့နိုင်ငံကိုပြောဆိုလိုက်ပြီးတန်တမန်ဆက်ဆံရေးအရာအီရန်နဲ့တိုက်ရိုက်ဆက်ဆံမှုတွေလုပ်ခဲ့တာကြောင့်ကောင်းမွန်တဲ့ရလဒ်တွေကိုတွေ့ရပြီးလို့သမ္မတဥပမာကပြောပါတယ် စနေနေ့ကအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာအင်အားကြီး၅နိုင်ငံဟာအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုတွေကိုပြန်လည်ရုပ်သိမ်းလိုက်ပါတယ်အီရန်ဟာဂရီပြုထားတဲ့အတိုင်းနျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးဆက်လက်လှုပ်ဆောင်တာတွေမရှိဘူးလို့ကုလသမဂ္ဂနျူကလ িয়ার လေ့လာဆောင်ကြည့်ရေးအဖွဲ့အနေနဲ့အစီရင်ခံစာထုတ်ပြန်လောက်ပြီးတဲ့နောက်အခုလိုပိတ်ဆို့တန်ခတ်မှုတွေကိုကမ္ဘာအင်အားကြီးနိုင်ငံတွေဘက်ကရုပ်သိမ်းလိုက်တာပါအခုလိုရုပ်သိမ်းလိုက်တာကြောင့်ဒေါ်လာ50ကနေ100ဘီလီယံကျားရန်ပုံငွေတွေရရှိမှာဖြစ်တယ်လို့အစိုးရအစိုးရရရှိတွေကပြောဆိုပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုအနေနဲ့အီရန်နဲ့ရယူထားတဲ့နျူကလ িয়ার အရေးသဘောတူညီချက်ကိုအကောင့်ထဲဖော်ရနေအီရန်အစိုးရကသူတို့ဖန်ထားတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လွှတ်ပေးလိုက်တာရေဟာနှစ်နိုင်ငံကြားမှာအပြုသဘောဆောင်တဲ့ဆက်ဆံရေးကိုပြသတာဖြစ်တယ်ဆိုတာအမေရိကန်သမ္မတရွေးကောက်ပွဲဝင်နိုင်မှုလှုပ်ဆောင်နေကြတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်းတွေတင်းငရီတွေကသဘောတူလက်ခံခဲ့ကြပါတယ်သူတို့ကအရှေ့အလယ်ပိုင်းနိုင်ငံတွေအနေနဲ့လည်း IS Islamic ဆွေးသွေးကြွားတွေကိုနှိမ်နှင်းရေးပို့ပြီးပါဝင်လှုပ်ဆောင်ကြဖို့တိုက်တွန်းသွားပါတယ်အီရန်နဲ့ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့မြင်းမြန်ဆက်ဆံမလုပ်ခင်မှာဆောင်ရွက်စရာတွေအများကြီးကျန်သေးတယ်။စီးရီးယားနိုင်ငံအပေါ်အပြုအမူမျိုးလိုဒေတာတွေသူ့ရဲ့ဆိုးရွားတဲ့လုပ်ရက်နဲ့ပတ်သက်လို့အမေရိကန်ကအီရန်ကိုဖိအားပေးဖို့လိုတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကပြောပါရည်။ပြီးခဲ့တဲ့လကစစ်တမ်းကောက်ယူချက်မှာမစ္စတာကလင်တန်နောက်ကိုမစ်ကလင်တန်နောက်ကိုအမိလိုက်တဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကလည်းဒီလိုစစ်မဖြစ်ရဘဲနဲ့နျူကလ িয়ার အရေးသဘောတူညီချက်ရတာနဲ့နိုင်ငံသားမှာဆက်ဆံရေးပြန်ပြီးပြေလည်တာတွေကအထူးကောင်းမွန်တဲ့အလားလာပါလို့ပြောပါရည်။ဒါမဲ့လေသူဆိုရင်တော့ထီရန်မျိုးတော်မှာအမေရိကန်တန်ယုံဖွင့်ဖို့ချက်ချင်းလုံးမှာမဟုတ်ဘူးလို့ပြောပြီးတော့အမေရိကန်နဲ့ကျူဘာနိုင်ငံသားနှွေးထွေးတဲ့ဆက်ဆံရေးပြန်ပြီးတည်ဆောက်ပုံကိုဥပမာပေးပြီးတော့ပြောသွားခဲ့ပါရရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုတွေမှာစိန်ခေါ်မှုတွေရှိနေစေဖြစ်တယ်လို့မြန်မာနိုင်ငံကိုလာရောက်တဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်ထနီဘလင်ကင်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံရဲ့ရွေးကောက်ပွဲလွန်ကာလဒီမိုကရေစီအကူပြောင်းအခြေအနေကိုလာရောက်လေ့လာတဲ့မစ္စတာဘလင်ကင်ကသူခီးစဉ်အပြီးနေပြည်တော်မှာသတင်းစာရှင်းလင်းပွဲအတွင်အခုလိုပြောသွားတာပါ။ဝန်ကြီးဘလင်ကင်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်နဲ့လည်းနေပြည်တော်မှာဒီကနေ့တွေ့ဆုံပါတယ်။ရွေးကောက်ပွဲပြီးနောက်ပိုင်းကာလဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာအမေရိကန်အစိုးရပံ့ပိုးပေးမယ်လို့ကတိပေးထားတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးအစိုးရအဖွဲ့ဝင်တွေအပြင်ဒေါက်တာဆန်းစုကြည်နဲ့ဆွေးနွေးဖို့ဝန်ကြီးဘလင်ကင်ဟာမြန်မာနိုင်ငံကိုဒုတိယအကြိမ်မြောက်ခီးစဉ်ဖြစ်ရောက်ရှိနေတာဖြစ်ပါတယ်ခင်ဗျာ
ဒီလအစောပိုင်းမှာမြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်မှုပြုလုပ်ခဲ့ပြီးနောက်နှစ်ဖက်ကြားဝါရဖျက်မှုတွေအရှိန်မြင့်လာနေတဲ့အချိန်မှာဒီကနေ့တော့မြောက်ကိုရီးယားကတောင်ကိုရီးယားနိုင်ငံနဲ့ကိုမိုးပြန်ပူပေါင်းတွေနဲ့စာရွက်တက်တန်ပို့လွှတ်လိုက်ပါတယ်မြောက်ကိုရီးယားကဇန်နဝါရီလ6ရက်နေ့မှာဟိုက်ဒရိုဂျင်ဘုံစမ်းသပ်လိုက်တယ်လို့ကြေညာခဲ့ပြီးတော့နိုင်ငံတကာအစိုးရတွေနဲ့လေးလာအကဲခတ်တွေကတော့သူတို့ပြောတာကိုအပြေအဝမယုံကြည်ပါဘူးစစ်ပွဲရေးတစ်ခုဖြစ်နေလွယ်လွယ်ကူကူရောက်သွားနိုင်တဲ့စစ်ရေးထိတ်တိုက်ရင်ဆိုင်မှုမဖြစ်ကြပေမဲ့လည်းမြောက်နယ်တောင်ကိုရီးယားကမှစိတ်တဲ့ရေးရာစစ်စင်မှုတွေအပြိုင်ဆိုင်လုပ်နေကြပြီးတော့စစ်အင်အားပြတဲ့အနေနဲ့စစ်ဖက်ရေးရာအပိုင်းမှာတရုတ်ပြနေကြပါတယ်မြောက်ကိုရီးယားရဲ့လက်နက်စမ်းသပ်မှုဖြစ်ပြီးတော့ဂျပန်အတွင်းမှာပဲစစ်မဲ့နယ်မြေတစ်လျှောက်ကသူ့ရဲ့စခန်းတွေမှာမြောက်ကိုရီးယားအစိုးရစန့်ကျင်ရေးတွေနဲ့ K-pop တချင်တွေကိုအတန်ချဲ့ဆက်နဲ့အတန်လွှင့်ခဲ့ပါရီ။ဒါကိုမြောက်ကိုရီးယားကလည်းတံပြန်အတန်ထုတ်လွှင့်မှုတုံ့ပြန်ခဲ့ပြီးတော့တောင်ကိုရီးယားစန့်ကျင်ရေးဝါရဖြန့်စာရွက်တွေကိုမိုးပြန်ပူပေါင်းအနေနဲ့လွှတ်တင်ခဲ့တယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါရီ
။တူရကီအရှေ့တောင်ပိုင်းမှာကာလန်ဘုံပောက်ကွဲတာကြောင့်ရဲလုံညုံရေးတပ်ဖွဲ့ဝင်3ဦးသေဆုံးပြီး4ဦးဒဏ်ရာရသွားတယ်လို့တူရကီအာဏာပိုင်တွေကပြောပါရယ်။ဆီးရီးယားနယ်စပ်အနီးဆာနက်ဒေသကအီဒယ်မြို့မှာဖြစ်ပွားခဲ့တဲ့မနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာမျိုးပြောဆိုတာမျိုးတော့မရှိသေးပါဘူး။ PKK ကာဒစ္စတန်အလုသမားပါတီရဲ့လက်ချက်ဖြစ်တယ်လို့တော့ရဲတွေကဆွဆွဲပြောဆိုထားပါရယ်။တူရကီအရှေ့တောင်ပိုင်းကကာဒေကြီးစိုးတဲ့ PKK အဖွဲ့ကြီးစိုးတဲ့ဒေတာက PKK အဖွဲ့ဝင်တွေကိုတူရကီလုံခြုံရေးတွေကအပြင်းထန်နှိမ်နင်းနေတာပါတူရကီအမေရိကန်နဲ့ဥရောပသမဂ္ဂတို့က PKK ကိုအကြမ်းဖက်အုပ်စုအဖြစ်အသိအမှတ်ပြုထားတာပါ1984ခုနှစ်ကစတဲ့နဲ့တူရကီနဲ့ PKK အကြားအပြန်အလှန်တိုက်ပွဲတွေမှာလူ4000လောက်သေဆုံးခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာဒီကနေ့တင်းလာနေဟာနိုင်ငံသားအခွင့်အရေးခေါင်းဆောင်မာတင်လူသာကင်းဂျူနီယာအထိမ်းအမဲပြည်အောင်စုအားလည်းရဖြစ်ပါတယ်။အလဘားနမပြည်နယ်မွန်ဂိုမရီမြို့ဘတ်စကားပေါ်မှာလူမဲခီးတွေတွေကိုအစ်စ်နှစ်ခွဲခြားထားတာကိုအောင်မြင်တဲ့ပိတ်မှောက်တားဆီးခဲ့ပြီးတော့မစ္စတာကင်း1955ခုနှစ်မှာကြော်ကြားလာတာပါ။ 1950 ပြည့်လွန်နဲ့1960ပြည့်လွန်ခုနှစ်တွေမှာဖြစ်ပွားခဲ့တဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားမှုမှာမစ္စတာကင်းကအဓိကဦးဆောင်ပုဂ္ဂိုလ်ဖြစ်ပြီးတော့1963ခုနှစ်မတ်လဝါရှင်တန်မြို့တော်မှာပြောကြားခဲ့တဲ့ I have a dream ဆိုတဲ့မိန့်ခွန်းနဲ့လူသန်းပေါင်းများစွာကိုစိတ်ခွန်အားပေးခဲ့ပါတယ်သူဟာ1964ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရပြီးတော့တစ်နှစ်ထဲမှာပဲသမိုင်းတွင်တဲ့နိုင်ငံသားအခွင့်အရေးဥပဒေမူကြမ်းကိုသမ္မတလင်ဒန်ဂျွန်ဆန်ကအတည်ပြုလက်မှတ်ရေးထိုးပေးခဲ့တာပါ။လာကဒန်းတူရာရေးဆန္ဒပြတဲ့သပိတ်မှောက်လူမဲအမိုက်ကောက်လူသားတွေကိုကူညီဖို့အတွက်တက်နက်စီပြည်နယ်မန်ဖစ်မြို့ကိုသွားရောက်တဲ့မစ္စတာကင်းဟာ1968ခုနှစ်ဧပြီလ4ရက်နေ့မှာတော့အဲဒီမှာလှုပ်ကြံခံရပြီးတော့ကွယ်လွန်သွားခဲ့ပါရဲ့ရှင်။
အီရန်နိုင်ငံဘက်ဒက်မြို့မှာဖမ်းဆီးခေါ်ဆောင်ခံသွားရတဲ့ဒီအမေရိကန်တွေကိုလိုက်လံရှာဖွေဖို့အမေရိကန်နဲ့အီရတ်အစိုးရပူးပေါင်းဆောင်ရွက်နေပါတယ်။အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဂျွန်ကာဘီကဒီလိုဖမ်းဆီးခေါ်သွားတာတွေကိုသိရှိရကြောင်းတင်းငွေနေနေကပြောဆိုပြီးလူဘယ်နှဦးလဲဆိုတာနဲ့အသေးစိတ်ကိုတော့အတိအပြုပြောဆိုတာမျိုးမရှိပါဘူး။အာရတ်သတင်းဌာနတစ်ခုဖြစ်တဲ့ El Arabiya ကဘက်ဒက်မှာအမေရိကန်၃ဦးကိုအီရတ်ပြည်သူစစ်တွေကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်။လုံခဲ့တဲ့လပိုင်းတွေအတွင်းအကြမ်းဖက်သမားတွေနဲ့ IS တွေကိုတိုက်နေတဲ့အီရတ်တပ်ဖွဲ့ဝင်တွေကိုအကူအညီပေးနေတဲ့ပြည်သူစစ်တွေကနိုင်ငံသားတာဇင်နဲ့ချီးပြီးဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအေးသနာကျော်တို့ကကြီးညာပေးခဲ့ကြတာပါရှင်သတင်းစာမတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတလက်တင်ပြပေးပါဦးမယ်။အရေးဆုံးကတော့ဒီဖားကန်ဒေသမှာကြောက်စိမ်းအလွန်ကျွံတူးဖော်နေတာတွေနဲ့ပတ်သက်တဲ့အခြေအနေကိုတင်ပြချင်ပါတယ်။ကချင်ပြည်နယ်ဖားကန်ဒေသမှာကြောက်စိမ်းတူးဖော်တဲ့လုပ်ငန်းတွေကိုမကြသေးခင်ကစပြီးတော့အချိန်မြင့်လှုပ်ဆောင်လာတာမှာရင်းနဲ့ဆက်ရန်နေရာကြီးတွေပုံမှုအသုံးပြုနေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အနာဘန်တွေဘက်ကဒီကနေ့စတင်စုံစမ်းစစ်ဆေးနေပါတယ်။ကြောက်စိမ့်တူးဖော်ရေးလုပ်ငန်းတွေအလွန်အကျွံလွတ်ကဲ့နေတဲ့ဆိုပြီးဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲရင်းနဲ့ဆက်ရနေရကြီးရဲ့စည်ရင်ကိုဘိုးအစိုးရနဲ့ကချင်ပြည်နယ်အစိုးရတာဝန်ရှိသူတွေဝင်ရောက်စစ်ဆေးခဲ့ကြတာပါဖားကန်ဒေသကနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရရှင
်ဟုတ်ကဲ့ဖားကန်မြို့နယ်လုံခင်ကျေးရွာအုပ်စုကကြောက်စိမ့်ကုမ္ပဏီတွေရဲ့ရင်းရန်တရားတွေကိုစနေနေ့ကစတင်စစ်ဆေးနေပြီးဒီကနေ့အဆုံးသတ်မှာဖြစ်ပါတယ်လက်ရှိစစ်ဆေးနေတဲ့အခြေအနေကိုတော့ဖားကန်ဒေသကရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကအခုလိုပြောပါတယ်
။သူတို့ဒီစစ်ဆေးနေတဲ့ရင်းနေရညတွေအားလုံးကသူတို့ရဲ့ဒီကုမ္ပဏီဆိုင်မှာအားလုံးလာစုပြီးထားတယ်။ထားပြီးတော့မှအဲ့ဒီမှာအတက်ဆိုင်ရာဌာနဆိုင်ရာပုဂ္ဂိုလ်ကြီးတွေလာရှိရဲ့နောက်ပိုင်းမှာအောက်ခြေသိမ်းလုံးမဲ့အဖွဲ့ကြီးတွေတော့သူဒီအဖွဲ့ကြီးငင်းကားပွဲအဲ့ဒီအဖွဲ့ကြီးမှာလောက်ကြတဲ့အနေအထားမျိုးတွေ့ရတယ်ဗျ။အတချို့လည်းပြင်ရနေရဤတဲ့များတွေရဲ့ခါကြတော့အမြင်ကောင်းအရှောဥွင်းနဲ့လူတွေဒါမျိုးရှိကောင်းလည်းရှိမှာပေါ့အဲ့ဒါလေးတချို့ခွက်တာပြူတာပညာလေးတွေကတော့ရှိပါတယ်ဒါပေမဲ့အခုဘာပဲပြောခုနောက်ပေါင်းနေထားကြတော့အတော်လေးတဲ့တော့ပေါက်လာကြပါတယ်အဲ့တော့ဟိုပူပေါင်းပါဝင်ဆောင်ရွက်မှုလေးတွေရှိတာတဲ့ခါကြတော့လုံအားဖြည့်ဖြည့်ရလို့တော့ကျွန်တော်ဒီလိုတော့မြင်တာပေါ့
လောလောဆယ်မှာတော့လုံခင်ကြီးရွာအုပ်စုကိုစစ်ဆေးနေပြီးနောက်ပိုင်းမှာအင်းမြတရာအုပ်စုစိတ်မှုအုပ်စုစတဲ့ကြံတဲ့နယ်မြေတွေကိုဆက်လက်စစ်ဆေးမှာဖြစ်တယ်လို့အနည်းဆုံး10ရက်လောက်အချိန်ပေးဆောင်ရွက်မှပြီးစီးနိုင်မယ်လို့လည်းသုံးသပ်ပါတယ်။လက်ရှိရင်ရန်ရာစင်းတွေကောက်ယူပြီးထိန်းချုပ်ဖို့လွယ်ကူလာနိုင်ဖို့ရှိကြောင်းလည်းဆက်ပြောပါတယ်။
တရားမဝင်လာတဲ့ဟာရောတရားဝင်ဝင်လာတဲ့ဟာရောခုနလိုင်းဖြင်းရှိရှိတဲ့ဟာရောရှိတဲ့ဒါရီအားလုံးကိုတရားဝင်ပြအောင်သူတို့ရှင်းနေပြီကြောက်ရှောက်မယ်ကောက်ပြီးတော့မှဒါတွေကိုလိုင်းဖြင်းချပေးတာချမယ်အခွင့်ဆောင်တဲ့နေရာဆောင်မယ်အဲ့တော့နောက်ပြီးတော့မှတိကျတဲ့အစင်းတစ်ခုတော့ရလာမှာပေါ့ဗျာအဲ့ဒီပုံမှန်နေပြီးမှမှကျွန်တော်တို့နောက်ဆက်တွဲအနေနဲ့ဘယ်လိုထိချုပ်မှာဘယ်လိုလုပ်မှာဆိုတဲ့အနေအထားလေးလာမှာဒါပထမဦးဆုံးအပနာမအဖြစ်မဲ့ရှိသေးတယ်ဆိုတဲ့အခါကျတော့သူချက်လက်ခံလို့မှလာရင်ကျွန်တော်နောက်ထပ်လုပ်မယ်အလုပ်ကိစ္စလေးမှာအလုံးကနေလုပ်ကြရတာဖြစ်ပြီးမှဖြစ်ပါတယ်ဒါပထမအခြေခံလို့ပဲကျွန်တော်ယူဒီလိုတော့မြင်တာပေါ့ဗ
ျဒီလိုဖားကန်ဒေတာတွင်စီးရင်ကောက်ယူရမှာတချို့ကုမ္ပဏီတွေကရင်းရန်နေရာတွေကိုရွှေ့ပြောင်းတိုးဝှက်တာတွေရှိတယ်လို့လည်းဖားကန်ဒေတာကန်တူကပြောပါတယ
်လွန်ခဲ့တဲ့၃ရက်နေ့ကဘုရားဆောင်ဟိုဘက်ကန်ဟိုဆိုတော့ကားရည်ည7နာရီလောက်မှာတော်တော်လေးအဲ့ဘက်ကိုမောင်းသွားလိုက်တာအဲ့နေရာမှာတန်းစီထားတာအဲ့လိုမျိုးပြီးတော့လူအင်းရနဲ့တော်တော်လေးဖွဲ့လိုက်တဲ့ပုံရတယ်အဲ့မှာကျွန်တော်ရှိရတော့နေရာနဲ့300ကျားမှရှိမှာစမ်းလားဘက်ဖိုကောမြေတဲကားရောပေါ့နော
်ဖကန်ဒေတာကန်တွေရဲ့စိုးရိမ်မှုကိုတော့သူကအခုလိုဆက်ပြောပါတယ
်အခုကကားအရေးအတွက်ကလည်းများတယ်ဒီအစုလက်အပြုံလက်ဖြစ်နေတဲ့ကိစ္စတွေကဘာနောက်ဆက်တွဲဘာဖြစ်လာဆိုရင်တိုင်းမှုခဏခဏဖြစ်လာအဲ့ဒါပဲအတိအကျအဲ့ဒါကိုကျွန်တော်တို့ဖကန်ဒေတာကန်ပြည်သူတွေလုံးဝမလိုတော့ခင်ဗျအခုကျွန်တော်တို့အရန်ကြောက်နေတာတခုရှိတယ်အခုဒီကိုလူချောင်းကျွန်တော်တို့ဒီမစွန့်ရန်ဆိုင်ရရတိရဟိုဘက်ကမှဘာဖြစ်နေလဲဆိုတော့ပြောမစင်ကျွန်တော်တိရတလောက်ကတော့ဒီမြို့နယ်မရကမောကိုက်300အကွာပြည့်ပြပါလို့ပြောတယ်အခုကကိုက်300တော့မှမရှိဘူး ဗီဇာကလိုရဆက်ပို့ပြီးတော့ညှင်းနေတဲ့ခါကျတော့မနစ်ကဆက်ပို့ပြီးရေးကြီးမှာတအားကြောက်နေတာဒီညစာဆိုပြီးဥလူချောင်းပိတ်ပြီးတော့ကျွန်တော်လုံခင်ဖကမြို့နယ်တမြို့လုံးကျွန်တော်တို့အဲ့ဒီရေလမ်းကြောင်းထဲပါတော့မှကျွန်တော်တို့ကကြောက်နေတာအဲ့ဒီကိစ္စနဲ့ကျွန်တော်တို့ဌာနထုတ်ပေါ်ခဲ့တာနောက်ထပ်လည်းကျွန်တော်ထုတ်ပေါ်အောင်မှတကယ်လို့သူတို့ပြောတာမလိုက်နိုင်ဘူးဆိုလို့ရှင်
အခုနှစ်ပွင်လင်းရသည့်စတင်ချိန်မှာဖာကန်ဒေတာကိုတရုတ်နိုင်ငံဘက်ကမြေတဲကားတွေတူးဖို့ရရန်ရတွေအလုံးအရင်းနဲ့တင်သွင်းပြီးအလွန်ကျွံတူးဖို့ခဲ့တဲ့နောက်မြေစာပုံပြိုကျတာကြောင့်လူတွေရတဲ့ချီပြီးတည်ဆုံးခဲ့ရပါတယ်။အစိုးရသည့်လက်ထက်မှာတင်းကျပ်မှုတွေရှိနိုင်တာကြောင့်အလွန်ကျွံတူးဖို့နေကြောင်းနဲ့ဒီလိုတူးဖို့ရာတွေရက်ဆိုင်ဖို့ဝေဖန်တန်တွေထွက်ပေါ်လာတဲ့အခါမှာတော့ဖာကန်ဒေတာတွင်ကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တစ်တော်ရေးရဝန်ကြီးဌာနကဒီဇင်ဘာလအတွင်းမှာဝင်ရောက်စစ်ဆေးခဲ့တယ်လို့ဒီနှစ်ဆန်းမှာတော့ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တချို့ကိုခေါ်ယူစစ်ဆေးမှုတွေပြုလုပ်ခဲ့ပါတယ်
။ဖာကန်ဒေတာကြောက်စိမ့်အလွန်ကျွံတူးဖော်မှုတွေကိုစုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်နေပြီဆိုတဲ့အကြောင်းကိုမှုစော်စုစည်းတင်ပြပေးခဲ့တာပါ။ရန်ကုန်မြို့မှာကျင်းပတဲ့နိုဘယ်မြန်မာစာပေပွဲတော်အကြောင်းကိုလည်းမကြခင်မှာပြပြပေးပါဦးမယ်။အခုကတော့ဒီမနက်ဖြန်အင်္ဂါနေ့ညဓာတ်ရက်လေးလိုက်စီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တွေကိုချုပ်တင်တည်ပြပါစေရှင်။
ရှင်များရှင်မြန်မာနိုင်ငံမှာစစ်ဆိုးရွားတွေလက်ထက်ကလှုပ်ခဲတဲ့စီမံကိန်းတွေမှာပတ်ဝန်းကျင်ထိခိုက်မှုတွေဒေသခံတွေနဲ့နာဆုံးရှုံးမှုတွေကြောင့်ဆန့်ကျင်ကန့်ကွက်မှုတွေကြုံခဲ့ရပါတယ်ဆန္ဒပြကန့်ကွက်မှုတွေကြောင့်ဆိုင်းငံ့ထားခဲ့တဲ့မြစ်ဆုံစီမံကိန်းလက်ပ ्राउ ံတောင်ကျင်းနီတူဖို့ရေးစီမံကိန်းမကြာခဏထိခိုက်တေကျေမှုတွေကြုံနေရတဲ့ဖားကန်ဒေသကြောက်စိမ့်တူဖို့ရေးလုပ်ငန်းတွေလိုဖွံ့ဖြိုးရေးနဲ့တွဲပါလာတဲ့ပြဿနာတွေကိုNLD ဥဆောင်တဲ့အစိုးရတဲ့လက်ထက်မှာဘလို့နီးလန်းတွေနဲ့ကင်တွယ်ဖြည့်ရှင်းတင်ပါတယ်လဲဆိုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။သောတာရှင်တွေဖြစ်စေခြင်းတဲ့ဆန္ဒတွေဖြစ်တဲ့နယ်လို့ယူဆတာတွေကိုပါဝင်ဆွေးနွေးကြဖို့ VOA ကဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မထုတ်လွှင့်ခင်အချိန်မှာအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုဆက်ပြီးတော့ဒီရန်ကုန်မြို့ကနိုဘယ်စာပေပွဲတော်အကြောင်းကိုလည်းပြပြပေးချင်ပါတယ်။မြန်မာနိုင်ငံကလူငယ်လူရွယ်တွေကလေးဘွားကစပြီးတော့စာဖတ်ဝါသနာပါလာအောင်နဲ့ကလေးစာပေဖွံ့ဖြိုးတိုးတက်ဖို့အတွက်ရည်ရွယ်ပြီးတော့ဒုတိယအချိန်မြောက်နိုဘယ်မြန်မာစာပေပွဲတော်ကိုရန်ကုန်မြို့မှာတုံ့ရတာကျင်းပပြုလုပ်ပါရစေ။နိုင်ငံရဲ့ပညာရေးစနစ်ကအလွတ်ကျပ်ဖြစ်ရတဲ့စနစ်ဖြစ်တာကြောင့်ကျောင်းပြင်ပအထွေးခေါ်ယူဆတွေကိုကန့်သတ်ထားသလိုဖြစ်စီပြီးပြင်ပစာပေနဲ့အလံဝေးသွားတာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းဒီပွဲတော်အထွတ်အမှာစကားပြောဆိုထားပါတယ်။ဒီကျောင်းပြည့်စုံကိုတော့ကိုရိုင်းသွားရောက်သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါမယ်ရှင်
။ကလေးစာပေဖွံ့ဖြိုးတိုးတက်ဖို့အတွက်အဓိကထားလုပ်တဲ့နိုဘယ်မြန်မာစာပေပွဲတော်ကိုရန်ကုန်မြို့မှာဇန်နဝါရီလ16ရက်နေ့ကနေ18ရက်နေ့အထိ3ရက်တာကျင်းပပြုလုပ်ခဲ့ပါတယ်။ဒီပွဲတော်မှာကလေးငယ်တွေအထက်ပုံပြောပြိုင်ပွဲ၊ကြပြရွတ်ပြိုင်ပွဲ၊ပကြီဆွဲပြိုင်ပွဲနဲ့စီအောင်ချေပြိုင်ပွဲတွေအပါအဝင်ပြည်တွင်းပြည်ပစာပေပညာရှင်တွေရဲ့စာတမ်းဖတ်ပွဲတွေ၊ဆွေးနွေးပွဲတွေလည်းပါဝင်ပါတယ်။ဒါ့အပြင်မြန်မာအင်္ဂလိပ်တုဒ္ဒယတစာအုပ်အစုံကိုရောင်းချပေးတဲ့စာအုပ်ရောင်းပွဲတော်လည်းပါဝင်တာပါ။လူငယ်လူရဲ့အများစုဟာပြင်ပစာပေဖတ်ရှုမှုနဲ့လာတာကြောင့်လူငယ်တွေကလေးဘဝကစာပေစာဖတ်ဝါသနာပါလောင်အောင်အတွက်ဒီပွဲကိုကျင်းပရတာဖြစ်တယ်လို့ဒီစာပေပွဲတော်ကျင်းပရေးတာဝန်ရှိသူတဦးလည်းဖြစ်စာရေးဆရာတဦးလည်းဖြစ်တဲ့ဆရာဖင်းမင်းကဗီဒီယိုကိုပြောပါရစေ။
ကျွန်တော်တို့အတိုင်းပြည်မှာလူငယ်တွေစာမဖတ်ကြဘူးလူငယ်တွေစာပေထက်တခြားအရာတွေမှာပို့ပြီးတော့အာယုံဝင်စားနေကြတယ်ဆိုတော့အဲ့လိုပြောဆိုမှုတွေရှိတာပေါ့နော်အဲတကယ်လည်းပဲအဲ့ဒီလိုအနေထားရှိတယ်တော့ရှိနေတွေ့ရတယ်အဲ့တော့လူငယ်တွေစာဖတ်ဝါသနာပါလာဖို့ဆိုရင်ဘယ်ချိန်ကနေစပြီးတော့လောက်တာကောင်းမလဲဆိုတော့စဉ်းစားရတာကလေးဘဝတွေရပဲနော်စာဖတ်ဝါသနာကိုပြုထောင်ပေးတာအကောင်းဆုံးပဲလို့ကျွန်တော်တို့မြင်တယ်တနင်္ဂနွေကမှလည်းထုံနည်းတကောင်းပဲလုပ်တယ်
ဒုတိယအကြိမ်မြောက်ပြုလုပ်တဲ့နိုဘယ်မြန်မာစာပွဲပွဲတော်ကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းအမှားစကားပေးပို့ခဲ့ပါတယ်။ သူမပြပို့တဲ့အမှားစာရဲမှာတော့မြန်မာနိုင်ငံရဲ့ပညာရေးစနစ်ဟာအလွတ်ကျပြည့်ရတဲ့စနစ်ဖြစ်တာကြောင့်ကျောင်းပြင်ပအတွေးခေါ်ယူဆတွေကိုကတ်သက်ထားတယ်လို့ဖြစ်ပြီးပြင်ပစာပေနဲ့အလံဝေးသွားတာကြောင့်ဝန်ထဲကိုကောင်းတယ်လို့ပြောဆိုထားတာပါ။ဒါ့အပြင်ဤပညာတိုးတက်လာတာနဲ့အမျှလူငယ်တွေဟာအင်တာနက်နဲ့ကွန်ပျူတာဂိမ်းတွေကိုအချိန်အများစုအသုံးချနေတယ်လို့မြို့ရွာရပ်ကွက်တွေမှာလည်းစာကြည့်တိုက်မရှိတော့တာကြောင့်လူငယ်အများစုကြားစာပေဖတ်ရှုမှုအားနည်းသွားတာဖြစ်တယ်လို့ထောက်ပြထားပြီးကလေးစာပေတိုးတက်ရေးအတွက်ကြိုးပမ်းသင့်တယ်လို့တိုက်တွန်းထားပါတယ်။ကလေးလူငယ်တွေကိုအဓိကထားလုပ်တဲ့စာပေပွဲတော်တွေမြန်မာနိုင်ငံမှာအင်မတန်ရှားတာကြောင့်ဒီပွဲတော်ကိုလူတော်တော်များများစိတ်ဝင်စားကြတယ်လို့ကလေးလူငယ်အများစုကလည်းလာရောက်လေ့လာခဲ့ကြပါတယ်။ဒီပွဲတော်နဲ့ပတ်သက်လို့မိဘတွေရဲ့အမြင်က
ကလေးကကျွန်တော်တို့အနာဂတ်ကိုဦးဆောင်မဲ့လူတွေဖြစ်တဲ့အတွက်ကလေးတွေမှာကျွန်တော်တို့ပညာနဲ့ပတ်သက်တဲ့ဟိုအခမ်းကဏ္ဍပေါ့အဲ့ဒါကိုတိုးမြှောက်လုပ်ဖို့ဆိုလို့ရှိရင်ဒီလိုကလေးစာပေတွေအားကောင်းအောင်လုပ်ရမယ်။နောက်ဒီလိုကလေးစာပေပွဲတော်မျိုးတွေအားကောင်းအောင်လုပ်ရမယ်။ကလေးတွေစိတ်ဝင်စားလာအောင်လုပ်ရမယ်
။အမဆိုအမကလေးကတယောက်တည်းလေတယောက်တည်းဆိုအိမ်မှာဆိုလဲသူကအပေါင်းနဲ့မရှိဘူးဆိုတော့ဒီလာတော့သူကလေးတွေလည်းအများကြီးတွေးရတယ်ပြီးရခါကျတော့ဟိုကစားနည်းတွေလည်းမျိုးစုံတွေးရတယ်ဆိုတော့ဘုသူဒ္ဓတွေလည်းအများကြီးရမယ်ပေါ့နော်အဲ့ဒါလေးပေါ့
88ငင်းချင်းရင်နဲ့ပွင့်လင်းလူအဖွဲ့စီကကိုချင်မီနဲ့လှမ်းမျိုးနဲ့ကနေလာရောက်တဲ့မိခင်တဦးတို့ပြောဆိုသွားခဲ့တာပါ။နိုဘဲပွဲတော်မှာပုံပြောပြိုင်ပွဲနဲ့ကြပြပြိုင်ပွဲဝင်ခဲ့တဲ့မတ်ထမြက်ရည်ဒီကလည်
းအရမ်းမြော်ပါဘာလို့လဲဆိုတော့သူကစာအုပ်တွေကိုလည်းစာအုပ်တွေလည်းအများကြီးရောင်းတယ်ပြီးသွားလို့ရှိရင်ဒီမှာလည်းပြိုင်ပွဲစုံတွေလုပ်ပေးတယ်။တော့စာအုပ်တွေကတမျိုးအတွက်နိဗ္ဗာန်ပုံပါပဲ။
ကလေးလူငယ်တွေဟာစာဖတ်နိုင်တဲ့ဝင်းကျင်နှစ်ပါလာတဲ့အတွက်စာပေမှာမွေးရမှုရောနေသွားပေမဲ့လို့အခုလိုမျိုးစာပေပွဲတော်တွေကနေစာပေချင်းမြန်လို့တဲ့လူငယ်တွေအများပြားပေါ်ထွက်လာဖို့ဆရာဖေးမြင့်ကမျှော်လင့်နေတာပါ
စာအုပ်စာပေနဲ့တိတိကွမရရင်သာသူတို့ကအဲစာမဖတ်ဖြစ်တာပေါ့နော်တိတိကွရရင်ကလေးတွေစိတ်ဝင်စားတယ်အဲ့ဒီလိုကလေးတွေကိုငယ်ငယ်ရွယ်ရွယ်မှာစာအုပ်နဲ့တိတွင်နိုင်တဲ့အနေထားလေးတွေသာဖန်တီးပေးနိုင်မယ်ဆိုရင်ကျွန်တော်တို့တိုင်းပြကလေးတွေတကယ်စာဖတ်ဝါသနာပါတယ်စာတတ်တဲ့လူတော်လူကောင်းလေးတွေဒါကျွန်တော်တို့ဖြစ်မယ်လို့ကျွန်တော်မျှော်လင့်တယ်
နိုဘဲမြန်မာစာပေပွဲတော်ကိုပထမဆုံးအနေနဲ့2015ခုနှစ်ကစာပေနဲ့ငင်းချင်ရင်ကောင်းစင်နဲ့ကျင်းပခဲ့ရပါ။နောက်နှစ်တွေမှာလည်းထပ်မံကျင်းပအောင်မဲ့နိုဘဲမြန်မာစာပေပွဲတော်မှာတော့ဒီပွဲတော်နဲ့ပတ်သက်လို့စာပေစီကိုလည်းပေးအပ်သွားဖို့အစီအစဉ်ရှိတယ်လို့တာဝန်ရှိသူတွေကပြောပါရယ်။မြန်မာနိုင်ငံကကလေးလူငယ်တွေစာပေကိုချစ်မြတ်နိုးပြီးဖတ်တက်လာအောင်အတွက်ဒီပွဲတော်ကိုကျင်းပရတာဖြစ်တယ်လို့ပွဲတာဝန်ရှိသူတွေကဆိုထားတယ်လို့ပါပဲ။လူငယ်တွေအတွက်ပြင်ပဖို့သူတ္တပုံမှုဖွံ့ဖြိုးတိုးတက်လာဖို့အတွက်ဒီလိုပွဲမျိုးတွေမကြမကြာကျင်းပပေးတယ်လို့လူအများကမျှော်လင့်နေကြပါရယ်ခင်ဗျ
။ရန်ကုန်မြို့ကနိုဘဲမြန်မာစာပေပွဲတော်ကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုထက်အောင်ကပြောပြပေးသွားတာပါရှင်။အခုကတော့ဒီ2ဖို့ဘီယာနဲ့ကြွညာတွေထွက်လာတဲ့အပေါ်မှာဘယ်လိုကန့်ကွက်မှုတွေရှိနေသလဲဆိုတာကိုလည်းကြည့်ကြရအောင်ပါ။မြန်မာပြည်တွင်းမှာဖြန့်ချီရောင်းချနေတဲ့ဒိမ့်မတ်နိုင်ငံအခြေစိုက် Carlsberg Beer ကုမ္ပဏီပိုင်ဖြစ်တဲ့ Tubo Beer ကြောင့်ညာနေဘီယာပလင်းတွေပေါ်မှာ Tubo လို့ရိုက်နှိပ်ထားတဲ့အပေါ်နာမည်ကျော်မြို့မငင်းရဲ့တကြံတချင်းစာသား Tubo ကိုကူးယူတယ်ဆိုပြီးတော့မြို့မငင်းမိသားစုနဲ့အမှုပညာရှင်အတိုင်းဝန်းကကန့်ကွက်လိုက်ကြပါတယ်ဒီ Tubo ဆိုတဲ့စကားလုံးဟာမြို့မရိုးရာတကြံရင်ကျေးမှုရဲ့အမှတ်လက္ခဏာဖြစ်တဲ့မြို့မငင်းရဲ့ပင်ကိုယ်စကားလုံးဖြစ်တယ်လို့ဆိုပြီးတော့ဝိုင်းရင်စာပေအမှုပညာရှင်ကြီးတွေကပြောဆိုနေကြတာပါဒီအကြောင်းကိုတော့ရန်ကုန်မြို့ကနေသတင်းတောက်ကိုကောင်းဆန်ကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါတူဖို့ဆိုတဲ့စကားလုံးကိုဘီယာပလင်းတွေအပေါ်မှာရိုက်နှိပ်ထားတာကိုတပတ်အတွင်းဖော်ရှားပေးဖို့မြို့မငိမ့်မိသားစုကဇန်နဝါရီလ14ရက်နေ့ကမန္တလေးမှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးကန့်ကွက်ခဲ့တာပါဒီကန့်ကွက်မှုကိုထင်ရှားတဲ့စာရေးဆရာမနုနုကြီးအင်ဝါကထောက်ခံပြီးတူဖို့စကားလုံးကိုမြမရိုးရတချံရဲ့အမှတ်လက္ခဏာအဖြစ်လက်ဆင့်ကမ်းထိန်းသိမ်းတော့မှာဖြစ်တယ်လို့ဘယ်ကုန်ပစ္စည်းတမျိုးမျိုးရဲ့အမှတ်တရအဖြစ်အသုံးပြုတာကိုတော့လက်ခံမှာမဟုတ်ဘူးလို့ပြောပါတယ
်ကျမတို့ဗမာတမျိုးသားလုံးနဲ့တက်ဆိုင်တဲ့ကျူရတဲ့ကြံကိုရောက်ပြီဆိုတာနဲ့ကျမတို့အားလုံးရှင်ထဲမှာတူပိုဆိုတဲ့အတန်ဟာရိုက်ခံလာသမီးပါလေတူပိုဟာကျမတို့မြမယူရတဲ့ကြံရဲ့အမှတ်လက္ခဏာကျမတို့ရှင်ကြီးမှုရဲ့အမှတ်လက္ခဏာဆရာကြီးရဲ့တူပိုကိုဆရာကြီးနဲ့ဆရာကြီးရဲ့မိသားစုကပိုင်တယ်လို့ကျမတို့တမျိုးသားလုံးနဲ့လဲဆိုင်ပါကျမတို့မြန်မျိုးတန်မိုးထလာတဲ့ဒီစကလုံးလေးကိုပုံပစ္စည်းတစ်မျိုးမျိုးဘဲကုန်ပစ္စည်းတစ်မျိုးမျိုးရဲ့နာမည်တစ်ခုအဖြစ်အမည်နဲ့မြင်ချင်ပါဘူးကျမတို့မြမရိုးရာတကြံအမှတ်လက္ခဏာစကလုံးလေးအနေနဲ့အတန်လေးအနေနဲ့ပဲလက်ဆင့်ကမ်းအမွေဖြစ်ဖွေးပိုက်ထိမ့်သိမ့်ထားချင်ပါတယ
်ပန်ဒိုရာထီလေးမြင့်ကလည်းအခုလိုမူပိုင်ခွင့်ဥပဒေအားနည်းတဲ့အပေါ်မှာစီးပွားရေးလုပ်ငန်းရှင်တွေကမြမအမှုပညာရှင်တွေရဲ့အမှုပညာအမွေအနှစ်တွေကိုအလွဲသုံးစားလုပ်နေတာကိုမြမရင်ကျေးမှုဝန်ကြီးဌာနကပါကန့်ကွက်တင်တယ်လို့ပြောပါရယ်။နောက
်ပြီးတော့လေမြမဒီမှာမူပိုင်ခွင့်တွေကဒါအားနည်းတာလေ။ဒီအားနည်းတဲ့အပေါ်မှာ အမှုပညာအမွေအနှစ်တွေကိုစီဝါရေးသမားတွေကကိုကျိုးအတွက်အလွယ်ဆုံးသားလုပ်တာကိုတော့ကျမတို့အနေနဲ့မခံနိုင်ဘူးရှင်။နောက်ပြီးတော့ဤတူဖို့ဆိုတဲ့စာသားကိုအရက်ဒီယာပလင်းပေါ်မှာပုံနှိပ်ပေါ်ပြတာကိုမြို့မငိမ့်မိသားစုတွေမကဘူး။ကျမတို့ရဲ့မြန်မာနိုင်ငံကရင်ကျေးမှုဝင်ကြီးဌာနကလာကန့်ကွက်တဲ့လေလို့ကျမကတော့ရှင်းနေရှင်။
တူဖို့ဘီယာကော်မတီအနေနဲ့စီးပွားရေးပြည့်မဲ့အရာရည်ဝဲချက်ရှိရှိအသုံးပြုခဲ့တာမျိုးမဟုတ်ဘူးဆိုရင်တူဖို့မဟုတ်တဲ့တူဖို့ဖြစ်ဖြစ်အခြားအသံတွေတစ်ခုခုကိုအသုံးပြုလို့ရနိုင်ပြီးနောက်ဆက်တွဲဖြစ်ပေါ်လာမဲ့ကိစ္စအရရဲ့ကိုတော့အမှုပညာရှင်အတိုင်းဝိုင်းကကာကွယ်သွားမှာဖြစ်တယ်လို့လူရှင်တော်ဦးချစ်စရာကလည်းပြောပါရယ
်ဟိုတူဖို့ဘာကုန်းလဲဘိုးရင်ဘိုးကိုတူမူရင်းတဲ့ကတူဖို့ဘယ်ဖြစ်မှာလဲဒါမှမဟုတ် TW2 ဟုတ်လားကိုပြီးတော့အဒီပုတ်လာလို့ဟောဘလုတ်ကျင်လို့လေဒါတို့ကျွန်တော်တို့ကတူးပုတ်ညမစလုံးမပါတဲ့အတွက်ဒါဘာမှကျွန်တော်တို့ကပြောရမလို့လေတူးပုတ်နဲ့မြူးစုဆိုတဲ့ကွာသူတားခက်ကဘယ်မှာလဲလာကျွန်တော်တို့တွေ့လို့ရတယ်လေတော့ဒီမေးဒီမေးရရောနောက်ပြီးတော့အတက်လန်တားမြစ်တဲ့ကြားတဲ့ကဟိုလူသုံးလုံးတဲ့တိစ္ဆာရရောဆိုအမှုပညာရှင်မိသားစုများပါကမကမရတဲ့ဖြစ်တာတော့ဒါဟိုမလို့မှုပြမှာလေကျွန်တော်တော့အဲတော့ဘာဝေးပြလာလဲနောက်နောက်ဆက်တဲ့ပုံလာမကိစ္စမှာရတယ်ကျွန်တော်စာပြတိုင်းနဲ့ကျွန်တော်ညူပညာရှင်များအတိုင်းကဒါလူကတော့ကာဝေးရမှာပါ
တူဖို့ဘီယာကိုမြန်မာနိုင်ငံမှာ2015မေလမှာစတင်မိတ်ဆက်ခဲ့တာဖြစ်ပါတယ်တူဖို့ဘီယာကော်မတီမှတာဝန်ရှိသူကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူးမန္တလေးမြို့ရဲ့အထင်ကရမြို့မတီဝဲအဖွဲရဲ့ဂီတနဲ့တရေးဆရာမြို့မငင်းဟာဆိုရင်ကိုပိုင်တန်စင်တချင်းပေါင်းများစွာကိုရေးဆက်ခဲ့သူပါသူ့ရဲ့နာမည်ကျော်တချင်းတွေတဲကတူဖို့တချင်းဟာဆိုရင်လဲမြမလူမျိုးတို့ရဲ့တကြံပွဲတော်တင်ငေသားတစ်ခုအနေနဲ့ထင်ရှားကြော်ကြခဲ့ပါတယ်ခင်ဗျာ
တူဖို့ဘီယာနဲ့ကြညာရီအပေါ်မှာကန့်ကွက်ဝေဖန်မှုတွေရှိနေတယ်ဆိုတာကိုတော့ကိုကောင်းဆန်ရံကုန်ကနေတင်ပြပေးခဲ့တာပါရှင်။ FIO ရဲ့တင်းလာနေညနေခင်းအစီအစဉ်တွေကိုနားဆင်နေကြတာပါ။ဒီကနေ့ညနေခင်းရေဒီယိုအစီအစဉ်ပြည်ပြည်ချင်းညနေ9:00နာရီကနေ 9:00 နာရီခွဲမှာတော့ FIO TV သတင်းလွှာအစီအစဉ်ကိုလည်းတိုက်ရိုက်ထုတ်လင်းပေးပါရစေ။ Asia Set 7ဂျူရူကနေဖမ်းယူနားဆင်နေပါရရှင်။အခုကတော့ဒီနောက်ဆုံးရသတင်းတွေအချင်းချုပ်ကိုကိုအောင်ကတလဲတင်ပြပေးပါဦးမယ်ရှင်။
အီရန်ရဲ့ပယ်ရင်တပ်ဒုံးကျည်ဆန်းသတ်တဲ့အစီအစဉ်ပေါ်အမေရိကန်ကကြက်ကြက်မမတ်အရေးယူတန်းခတ်သွားမယ်လို့အမေရိကန်သမ္မတဘရိုက်အိုဘားမားကပြောကြားလိုက်ပါတယ်။အီရန်ဘက်ကလောလောဆယ်လှုပ်သွားတဲ့ပယ်ရင်ဒုံးဆန်းသတ်မှုဟာအပြည်ပြည်ဆိုင်ရာလိုက်နာအမဲတာဝန်ဝေတရားကိုချိုးဖောက်လိုက်တာကြောင့်အီရန်နိုင်ငံရဲ့ပယ်ရင်ဒုံးအစီအစဉ်အတွက်ထောက်ပံ့သူအီရန်နိုင်ငံသား၅ဦးနဲ့ဒီအစီအစဉ်တွေကိုအစ်င့်မြင့်လောင်အောင်လုပ်ပေးနေတဲ့ကုမ္ပဏီကြီးတွေကိုပိတ်ဆို့အရေးယူမှာဖြစ်ပြီးဒီကိစ္စနဲ့ပတ်သက်လို့သတိနဲ့စောင့်ကြည့်သွားမှာဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုပါရခင်ဗျာ။24နှစ်အတွင်းအီရန်နိုင်ငံနဲ့အရေးပါတဲ့သမိုင်းဝင်သဘောတူညီချက်တွေရခဲ့တာကြောင့်ခိုင်မာပြီးအင်အားကောင်းတဲ့အမေရိကန်သံတမန်ဆက်ဆံရေးပေါ်သမ္မတဘရိတ်အိုဘားမားကအလေးပေးချီးကျူးပြောဆိုခဲ့ပါတယ်။အီရန်နိုင်ငံဟာသူ့ရဲ့နျူကလ িয়ার စီစဉ်ကိုဖျက်သိမ်းခဲ့တယ်လို့အမေရိကန်အကြီးအကဲတွေကလည်းလွှတ်ပေးခဲ့ပြီးနှစ်30ကြာငွေကြေးဆိုင်ရာအငင်းပွားမှုကိုအပြေရှာနိုင်ခဲ့တာစတဲ့အချက်တွေနဲ့ပတ်သက်ပြီးသဘောတူညီမှုရခဲ့တာပါ။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုတွေမှာစိန်ခေါ်မှုတွေရှိနေစေဖြစ်တယ်လို့မြန်မာနိုင်ငံကိုရောက်လာတဲ့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးအန်ထနီဘလင်ကင်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲလွန်ကာလဒီမိုကရေစီအကူးပြောင်းခြင်းတွေကိုတွားရောက်လေ့လာတဲ့မစ္စတာဘလင်ကင်ကသူခီးစဉ်ပြီးနေပြည်တော်မှာသတင်းစာရှင်းလင်းပွဲအတွင်အခုလိုပြောကြားသွားတာပါတူရကီရှေ့တောင်ပိုင်းမှာကာလန်ဘုံပေါက်ကဲမှုကြောင့်ရဲလုံခြုံရေးတပ်ဖွဲ့ဝင်3ဦးသေဆုံးပြီး4ဦးဒဏ်ရာရသွားတယ်လို့တူရကီအာဏာပိုင်တွေကပြောပါရယ်စီးရီးယားနယ်စပ်အနီးဆာနက်ဒေသကအီဒယ်မြို့မှာဖြစ်ပွားခဲ့တဲ့မနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာမျိုးပြောဆိုတာမျိုးမရှိသေးပါဘူးခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကြီးညာပေးခဲ့တာပါရှင်ဒီညနေ့စီစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသက်ဖမ်းအင်ဂျင်နီယာကတော့ဂျွန်ဒရိုင်ဒန်ဖြစ်ပါတယ်ကျွန်မခင်ပြူထွေးပါရှင်VU American တန်ရတဲ့နေ့လာနေညနေခင်းစီစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးခဲ့တာပါသောရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြချမ်းမွှယ်လန်းကြပါစေရှင်ကျမတို့ VU ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်ထပ်2နာရီကြာမှထုတ်လင်းမယ့်ဒီည9နာရီကနေ10နာရီစီစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်
This program has come to you from the Voice of America, Washington.